လူလိုက်ရပြီမကြာမီဗမာကွန်မြူနီသဘုံထနေတုံတရုတ်ပြည်တွင်းစစ်မှာအရင်နှိမ်လာတဲ့တရုတ်ဖြူတိုင်ရင်အချို့ရှမ်ပြည်နယ်မှာဝင်ရောက်ခိုးလုံလာကြောင့်တရုတ်ကွန်မြူနီအန်ဒီယေဂိုစိုးရင်ခဲ့ရပါတယ်အဲ့ဒီအချိန်မှာဆက်ဆံရေးကောင်းအောင်ဝေကျင်းပေါ်ဆက်ဆံရေးဆောင်ဖို့ကိုပထမဆုံးဝင်စီချုပ်ဖြစ်တဲ့ဦးနုကတီထွင်လိုက်ပါတယ်အဲ့ဒီအချိန်ကစပြီးတရုတ်ဗမာဆက်ဆံရေးမှာ ယ်။လွန်ခဲ့တဲ့နိုဝင်ဘာလကအရှေ့အာရှညီလာခံတက်ဖို့နေပြည်တော်ကိုရောက်လာတဲ့တရုတ်ဝန်ကြီးချုပ်လီခတ်ချန်းကလည်းနိုင်ငံဘက်ဆုံးပူးတွဲလုပ်ကိုင်ရမှာပေါ့ပေါ်ဆက်ဆံရေးအရေးကြီးကြောင်းပြောပါတယ်။နိုင်ငံရေးစီးပွားရေးလုံခြုံရေးစည်ရင်းနဲ့ပြည်သူအချင်းချင်းဆက်ဆံရေးစတဲ့နယ်ပယ်မျိုးစုံမှာဒေါ်လာ38,000ကျော်သုံးမဲ့စာကျွန်းလွှာတွေလက်မှတ်ထိုးပါတယ်။နှစ်ဦးနှစ်ဖက်အပြာအလှန်ယုံကြည်အောင်ပေါ့ပေါ်ဆက်ဆံရေးကျင့်သုံးရမယ်လို့ဆိုပါတယ်။ချက်ချင်းပဲတရုတ်တာမရန်ဟူလန်ကလည်းတရုတ်မြန်မာပေါ့ပေါ်ချစ်ကြည်ခရီးကိုစီစဉ်ပါတော့တယ်
။လေဗရောင်းတောင်ပြဿနာဖြစ်မှုမြစ်ဆုံဆယ်ရက်ဆိုင်မှုတရုတ်စီးပွားရေးကြီးစိုးမှုစတာတွေကြောင့်မြန်မာပြည်မှာတရုတ်ဆန့်ကျင်ရေးလှုပ်လာမှာကိုစိုးရိမ်နေတဲ့အတွက်မွေးချင်းပေါက်ဖို့ဆက်ဆံရေးကိုအဓိကဦးစားပေးပြီးပြောဆိုလာတာဖြစ်ပါတယ်။ဒီဇင်ဘာလမှာတရုတ်ဒုသမရလီယွမ်ချောင်နေပြည်တော်ကိုလာတော့လေမွေးချင်းပေါက်ဖို့ချစ်ကြည်ရေးကိုအခြေခံတဲ့ဘက်ဆုံမဟာဗျူဟာပူပေါင်းဆောင်ရွက်ရေးအကောင့်အထည်ဖော်ဖို့စော်ဩသွားပါတယ်။အောက်ခြေအထိပူတွဲဆောင်ရွက်တာကိုမဟာဗျူဟာဆက်ဆံရေးလို့ပြောတာဖြစ်ပါတယ်။တရုတ်အစိုးရဟာအောက်ခြေကပုဂ္ဂလိကအဖွဲ့အစည်းနဲ့နိုင်ငံရေးပါတီတွေကိုပါစီယုံသိမ့်သွင်းနေတာတွေ့ရပါတယ်။အာဂဇာယဉ်ကျေးမှုနဲ့ပညာရေးမှာတရုတ်ကိုလက်ခံလာအောင်ပြည်သူချင်းဆက်ဆံရေးမြင့်တင်နေပါတယ
်။ဆွေမျိုးပေါက်ဖို့ချစ်ကြည်အရှင်အဟုန်မြင့်လာအောင်ဘေးတီးပေးသူတွေထဲမှာဒေသခံတရုတ်တွေဟာအဓိကအခန်းကပါဝင်ပါတယ်။ဥပမာမြန်မာနိုင်ငံတရုတ်ကုန်သည်များအသင်းသက်တမ်း106နှစ်ပြည့်အထိုင်းအမှတ်ကျင်းပတဲ့အနေနဲ့တရုတ်ပြည်နယ်၅ခုကဘတ်စကက်ဘောအသင်းတွေရန်ကုန်မှာမကြာမီကရှင်ပြိုင်ကြပါတယ်။တရုတ်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်ရာမှာဒေသခံတရုတ်ကဂျိုင်းဝင်ဆောင်ရွက်တာအများကြီးရှိပါတယ်။ရေအားစရာစစ်ဖက်ဆက်လုပ်ငန်းမှာမြန်မာဘက်ကဘိမ့်မောင်ခူဥလောစင်ဟန်တီတောင်နဲ့အေရှာဝေါ့ကုမ္ပဏီနဲ့ဥအိုက်ထွန်းတို့ပါဝင်နေတာထင်ရှားတဲ့ဥပမာဖြစ်ပါတယ်။ရန်ကုန်မန္တလေးနဲ့မူဆယ်ကအင်ချမ်းမြေဈေးကွက်မှာလည်းဒေသခံအမျိုးကိုအသုံးပြုတဲ့တရုတ်တည်းထည်တွေကြီးစိုးနေကြောင်းကြားသိရပါတယ်။
တရုတ်ပြည်မှာလူသမားကကြီးမြင့်လာလို့အမျက်အစွန်းနည်းလာတာရဲ့ဗီယက်နမ်မှာတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုဖြစ်ပေါ်တာရဲ့စတာတွေကြောင့်ထိုင်ဝမ်တရုတ်တွေမြန်မာပြည်ကိုစိတ်ဝင်စားလာကြပါတယ်။မဆလအစိုးရခေတ်ကမြန်မာတင်မောသားကိုစိတ်ကမ်းပေါ်တက်ခွင့်မပေးခဲ့တဲ့ထိုင်ဝမ်နိုင်ငံဟာမြန်မာပြည်မှာယင်းနှိမ့်နှံပြီးမွေးချင်းပေါက်ဖို့လှုပ်ချနေပါတယ်။ထိုင်ဝမ်လုပ်ငန်းရှင်တွေယင်းနှိမ့်နှံလူတဲ့အာရှနိုင်ငံမှာမြန်မာကရှေ့ဆုံးကဖြစ်နေပါတယ်။ထိုင်ဝမ်မြန်မာကုန်သွယ်မှုတဖြည်းဖြည်းတိုးပွားနေပါတယ်။ဒေါ်လာ900ယင်းနီမဲ့လျက်စစ်ပစ္စည်းထုတ်လုပ်တဲ့စက်မှုဇုံရန်ကုန်တိုင်းမှာတည်ထောင်မှုထိုင်ဝမ်လျက်စစ်အသင်းကအစတင်ပြင်ဆင်နေပါတယ်။တရုတ်နဲ့ဗီယက်နမ်မှာယင်းနီမြုပ်နှံရာကအလို့သမားကတက်တာတဲ့မြန်မာပြည်ဘက်ကိုဥလှဲ့လာတာဖြစ်ပါတယ
်။1988က2014အထိနှစ်ပေါင်းအစိတ်အတွင်းမြန်မာပြည်မှာနိုင်ငံခြားယင်းနီမြုပ်ပမာဏဒေါ်လာ5,000ရှိတဲ့အနေနဲ့တရုတ်အရင်းအနှီးကဒေါ်လာ14,000ကျော်ရှိပါတယ်။နိုင်ငံများအရင်အမီစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးဟာတရုတ်ပြည်ကလာတာပါ။အမေရိကန်ရဲ့ယင်းနီးမှုပမာဏဟာဒေါ်လာတန်200ကျော်သာရှိတာမို့တရုတ်ရဲ့တိရာခိုင်နှုန်းကျော်သာရှိပါလေ။တရုတ်ယင်းနီးမြုပ်နှံမှုပမာဏဟာနှစ်အနည်းငယ်အတွင်းဒေါ်လာတန် 2,000 ကျော်သွားနိုင်ပါသေး။ဒါကြောင့်ဘယ်အစိုးရတက်တဲ့တရုတ်ကိုမိခိုနေရပါလိမ့်မယ်။1990ရွေးကောက်ပွဲကိုအတိအမှန်မပြုဘဲကန်တကောစာလုတ်တဲ့အတွက်တရုတ်ကဆရာတင်ရတဲ့ဘဝကိုရောက်သွားတာဖြစ်ပါတယ်။မွေးချင်းပေါ့ပေါ်ဆက်ဆံရေးလုတ်တော့ဗမာကညီလေးတရုတ်ကအကိုကြီးပေါ့။ချင်းနီစီမံကိန်းမှာမိလောက်မှုနဲ့အပူပွင့်ခံရတဲ့တရုတ်ဝန်ထမ်းနှစ်ဦးတရုတ်ပြည်ပြန်သွားတာဗမာဘာမှမတတ်နိုင်ပါဘူး။အပေါ်စီးရထားသူကိုအရေးယူဖို့ခက်ခဲကြောင်ပြတ်တာဖြစ်ပါတယ်။ဗမာအစိုးရကတရုတ်ဩဇာကမဟုတ်ကြောင်စ조사ပြီးပြတ်တာနေပြီမဲ့တရုတ်အစိုးရတည်ဆောက်တဲ့ပေါင်းလောင်းရီအားရစစ်ကြောင့်သာနေပြည်တော်မှာမီးလင်းနေတာကိုမမေ့သင့်ပါခင်ဗျာ။